ြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမေလ9ရက်နေ့ည8နာရီသတင်းထုတ်ပြန်ချက်အရအမျိုးသားကျန်းမာရေးဌာနတက်ခွဲမှုဆိုင်ရာဌာနရန်ကုန်ကပထမအထုပ်စစ်ဆေးခဲ့တဲ့တက်ခွဲနမူနာ94ခုနဲ့စီးသုတေသနဦးစီးဌာနကစစ်ဆေးခဲ့တဲ့တက်ခွဲနမူနာ106ခုစုစုပေါင်း200မှာ COVID-19 အတည်ပြုလူနာအသစ်မတွေ့ရှိရကြောင်းဖော်ပြပါတယ်။မနေ့ကတော့ကူးစက်သူအသစ်6ဦးကိုအတည်ပြုခဲ့တဲ့အတွက်ရောဂါကူးစက်ခံထားရသူစုစုပေါင်း162ဦးရှိပါတယ်။မနေ့ကထပ်တိုးတဲ့လူနာ6ဦးထဲမှာတော့နေပြည်တော်စပူတီရီမြို့နယ်ကတက်မတော်သားတူလေးပါဝင်ပြီးဒါဟာဆိုရင်နေပြည်တော်မှာပထမဆုံးယောဂပိုးကူးစက်ခံရသူတွေ့ရှိတာလည်းဖြစ်ပါတယ်။မေလ4ရက်ကနေမေလ5ရက်နေ့လယ်ပိုင်းထိစောင့်ကြည့်လူနာအသစ်68ဦးရှိပါတယ်။ကူးစက်မှုတွေဟာပြည်ပကပြန်လည်ရောက်ရှိလာသူတွေစီကကူးစက်မှုနှုန်းထက်မိမိတို့နေထိုင်ရာအရက်အတွင်းကယောဂပိုးရှိသူတွေကတစ်ဆင့်ကူးစက်တဲ့နှုန်းကပိုများတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါတက်ခွဲစစ်ဆေးမှုတွေမှာအတည်ပြုလူနာတွေနဲ့ထိတွေ့ခဲ့သူတွေထဲမှာကူးစက်မှုက 4.5% ခန့်နှုန်းစောင့်ကြည့်လူနာတွေထဲမှာ 1.8% ခန့်နှုန်းနဲ့ရောဂါလက္ခဏာမရှိပေမဲ့ပြည်ရင်းပြည်ပခရီးသွားရာဇဝင်ရှိတဲ့အတွက်အသွားလာကန့်သက်ထားသူတွေကြားမှာ 3.3% ခန့်နှုန်းတွေ့ရှိရကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အစိုးရကအတည်ပြုထုတ်ပြန်ထားတဲ့ COVID-19 ရောဂါကြောင့်သေဆုံးသူဦးရေက6ဦးရှိပါတယ်။ကုသမှုခံယူပြီးယောဂကင်းရှင်းသူ49ယောက်ရှိတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်ရှင်။